စစ်တပ်ကြီးစိုးမှုရှိနေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေးနဲ့မြန်မာနိုင်ငံရေးပြောင်းလဲဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအကြီးကထားအရေးတကြီးဆောင်ရွက်သင့်တယ်လို့ The Elders အဖွဲ့ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာ WLB အမျိုးသမီးများအဖွဲ့ချုပ်နဲ့ဒီကနေ့တွေ့ဆုံပြီးမြန်မာနိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတုံ့သက်ဆွေးနွေးကြခြင်းအခုလိုပြောဆိုလိုက်တာပါ။ The Elders အဖွဲ့ရဲ့တတိယအကြိမ်မြောက်ခီးစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုမဆုမုံကဆက်ပြောပြပါမယ်။
ဒီအဒါစ်လို့ခေါ်တဲ့ကမ္ဘာအထင်ကရဝိုင်းရင်ခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်၄ဦးဟာသူတို့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်ထိုင်းနိုင်ငံမှာရောက်ရှိနေခြင်းအတွင်းမြန်မာနိုင်ငံတွင်းကနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားဖော်ဆောင်နေစေငြိမ်းချမ်းရေးအနေအထားတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးကြဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒီကနေ့စနေနေ့မှာတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာထိုင်းနိုင်ငံအခြေစိုက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့တာဝန်ရှိတဲ့သူတွေနဲ့ဒီအဒါစ်အဖွဲ့ဝင်တွေတွေ့ဆုံခဲ့တဲ့အကြောင်း WMB ရဲ့အထွေထွေအတွင်ရေးမှူးဒေါ်တင်တီညိုကပြောပါရယ်ဒီအဒါစ်အဖွဲ့ဘက်ကမြန်မာနိုင်ငံရဲ့အခြေအနေကိုသူတို့အနေနဲ့လေ့လာသုံးသပ်ထားတာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တာကိုဒေါ်တင်တီညိုက VOA မြန်မာပိုင်းကိုအခုလိုပြောပြပါရယ်
သူတို့ဖြစ်တော့မြန်မာနိုင်ငံရဲ့အထူးတပ်တနာမြေကစစ်တပ်ကြီးစိုးမှုရှိတာရယ်ပြီးတဲ့အခါကျလို့ရှိရင်ဖွဲ့စည်းပုံခြေခံဥပဒေပေါ်တော့အဲ့ဒါကပြင်ကိုပြင်ရမယ်ဆိုတဲ့ပုံစံမျိုးအဲ့ဒါအဟန့်တားဖြစ်နေဆိုတဲ့ပုံစံမျိုးကိုထောက်ပြသွားတယ်ဆိုကြတဲ့ကတော့ကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးအခြေအနေအပြောင်းလဲကိုသူတို့အနေနဲ့ဒီဘယ်လိုခေါ်မလဲမှန်မှန်ကန်ကန်သုံးသပ်နိုင်တယ်လို့ကျွန်မမြင်ပါတယ်ဟိုဆွေးနွေးမှုပေါ်မှာတော့သူတို့အနေနဲ့ဟိုစိတ်ဝင်စားမှုရှိတယ်အပြန်လာလဲဆွေးနွေးတယ်နောက်ပြီးတော့ခုနပြောသလိုပဲသူတို့သုံးသပ်ချက်ကဟိုကျွန်တော်တို့ဒီပြောဆိုတဲ့ပုံမှာအများကြီးခေတ်ဟပ်ပါတယ်
မရေမရာဖြစ်နေတဲ့ဖော်ဆောင်နေစေမြမငိမ့်ညံ့ရေးအနေအထားကြောင့်မြမနိုင်ငံတွင်းချိုးဖောက်ခံနေရတဲ့လူအခွင့်ရေးအမျိုးသမီးအခွင့်ရေးတွေနဲ့ပတ်သက်လို့လည်းအမျိုးသမီးများအဖွဲ့ချုပ်ဘက်ကတင်ပြဆွေးနွေးခဲ့တာတွေကိုဒေါ်တင်တီညိုကပြောပါတယ
်ဒီ WLB ပေါ့နော်မြို့မြအဖွဲ့ချုပ်ဆောင်နိုင်ငံကကိုယ်စားလှယ်တွေနဲ့ပြီးတော့မှဒီတဲ့အဲဒါပေါ့နော်ဒီကမ္ဘာနိုင်ငံကောက်ဆောင်တွေနဲ့တွေ့ဖြစ်ပါတယ်ဒီတွေ့ပြီးတဲ့ခါကျတော့ကျွန်တော်တို့အနေနဲ့ကတော့ပေါ့လေဟိုဒီမကြခင်ကလည်းပဲဒီလိမ္မာဆိုင်ရာကြံဖတ်မှုတွေဆက်ဖြစ်နေတယ်စစ်တပ်ကဆက်လက်ကျူးလွန်နေတယ်အဲ့ဒါလည်းတရားဝင်ကျူးလွန်ခွင့်တွေဆက်ပြေးထားတယ်ဆိုတဲ့ဟာကိုထောက်ပြထားတဲ့အစီအခံစာနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ပြောပြတယ်အဲ့ဒီပြင်ကိုစစ်ပွဲတွေဆက်ဖြစ်နေတဲ့ဟာတခြားသောလူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတာနောက်ပြီးတော့ငင်းကြမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့အနေအထားတွေဒါတွေကိုလည်းပဲကျွန်တော်တို့သူတို့နဲ့ဆွေးနွေးဖြစ်ပါတယ
် The Elders အဖွဲ့နဲ့မြမထိပ်ပိုင်းခေါင်းဆောင်တွေလွတ်တော်တက်မတော်နဲ့အစိုးရတာဝန်ရှိတဲ့သူတွေမတွေ့ဆုံခင်မှာအခုလိုမျိုးနိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံရေးအခြေအနေကိုပွင့်ပွင့်လင်းလင်းဆွေးနွေးနိုင်ခဲ့တာကိုအားရကျေနပ်မိပြီးတော့ဒီအဒါစ်အဖွဲ့အနေနဲ့လည်းတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံချိန်မှာလက်ရှိအခြေအနေတွေကိုဆွေးနွေးတင်ပြနိုင်ခဲ့မယ်လို့မျှော်လင့်ကြောင်းလည်း WMB ကပြောပါတယ်
ကျမတို့ကတော့ဟိုပါပေါ့လေလက်ရှိနိုင်ငံရေးအခြေအနေရသုံးသပ်တဲ့အချိန်မှာဆိုရင်ဒီဟိုငင်းတဲ့ပြည်သူရှင်းဆက်မတူတဲ့ကိစ္စရဲ့တိခါရဆိုင်ရဆိုင်တူရပါမယ်လည်းပဲဒီစစ်ပွဲတွေဆက်ဖြစ်တဲ့ကိစ္စရဲ့ထောက်ပြရေးနဲ့မှခုနလိုလူခွင့်ရချိုးဖောက်မှုတွေကိုလည်းကျမတို့ပြောပြတာပေါ့နော်အဲ့ဒီပုံမှာတော့တဲအဒါဖွဲ့ကပေါ့နော်ဖင်လန်နိုင်ငံရဲ့သမရဟောင်းတို့နောက်ပြီးနော်ဝေးနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းတို့ကပေါ့လေသူတို့လည်းပါတယ်ဆိုတော့သူတို့တွေကတော့တိခါသုံးသပ်ချက်တွေပြီးသွားတာကမြန်မာနိုင်ငံရဲ့အဓိကပြဿနာပေါ့လေအဓိကအဟန့်တားနဲ့အကြောင်းအရာကခုပေါ်မှာခြေခံတယ်ပေါ့အဲ့တင်ပြတဲ့ပုံမှာတော့ဒါကတော့သူတို့ကတော့တစ်ခါတွေ့ရခေါင်းဆောင်နဲ့တွေ့တဲ့အချိန်မှာလည်းပဲတစုံတရာသူတို့ပြန်လည်ပြီးတော့မှတင်ပြနိုင်လိမ့်မယ်ဒါမှမဟုတ်လည်းဆွေးနွေးပြောဆိုနိုင်လိမ့်မယ်လို့ထင်ပါတယ်ဒီအဒါဖော့ကကြတော့တကယ်ကမ္ဘာနိုင်ငံခေါင်းဆောင်အဟောင်းတွေနဲ့သူဖွဲ့တာအတွက်ကြောင့်မလို့တစုံတရာတော့ဒီနိုင်ငံတကာရဲ့မီဒီယာမှာပဲဖြစ်ဖြစ်နောက်နိုင်ငံတကာရဲ့ဒီမူ policy ဘိုင်းဆိုင်ရာအချက်အလက်နေတဲ့နေရာမှာဖြစ်ဖြစ်အတိုင်းအတာတစ်ခုထိပေါ့လေနော်သူတို့အနေနဲ့ပြောဆိုဆွေးနွေးလို့ရလောက်တဲ့အနေအထားပဲရှိမှာက
ဒီအဒါစ်အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ကမ္ဘာအကြမ်းမာရေးအဖွဲ့အထွေထွေညွှန်ကြားရေးမှူးဟောင်းလည်းဖြစ်အရင်နော်ဝေးဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ Gro Harlem Brundtland ဦးဆောင်ပြီးတော့ Nobel ငြိမ်းချမ်းရေးဆုရှင်ဖင်လန်သမ္မတဟောင်း Martti Ahtisaari နဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံသားရေးဝန်ကြီးဟောင်းလက်တာဘရာဟီမီအပါအဝင်ပါကစ္စတန်နိုင်ငံကနိုင်ငံတကာလူ့ခွင့်ရေးကာကွယ်စောင့်ရှောက်သူဟီနာဂျီလာနီတို့ဟာဒီဇင်ဘာလ14ရက်နေ့ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်ကြမှာဖြစ်ပါတယ်မြန်မာနိုင်ငံဟာအရေးကြီးတဲ့လမ်းဆောင်လမ်းကွာနှစ်တစ်နှစ်ကိုရောက်နေတဲ့အားလျော်စွာအခုကမ္ဘာအထင်ကရဝိုင်းရင်ခေါင်းဆောင်ကြီးများအဖွဲ့အနေနဲ့မြန်မာနိုင်ငံတွင်းကပြည်သူပြည်သားအားလုံးရဲ့မတူကွဲပြားတဲ့အရေးသွေးပေါင်းစုံထင်ဟပ်ပြီးတော့တရားမျှတတဲ့ဒီမိုကရေစီနည်းလမ်းကြဘတ်ပေါင်းစုံပါဝင်မဲ့လူပေါင်းအတိုင်းဝိုင်းတရပေါ်ပေါက်စေရေးအားပေးကူညီသွားမှာဖြစ်တယ်လို့တိုင်းရင်းသားတွေနဲ့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေချုပ်ငိမ့်ပြီးတော့ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးရစေဖို့ကူညီဆောင်ရွက်သွားမှာဖြစ်တယ်လို့ The Elders အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ရှင်